ကရင်ပြည်နယ်မြဝတီခရိုင်နယ်မှာရှိတဲ့ကရင်မြို့တပ်မဟာ6ထင်းချုပ်ထားတဲ့လေးကီကောင်မြို့တပ်မဟာအင်္ဂါနေ့တုန်းကလွတ်တော်အမတ်တအုပ်အပါဝင်တက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီတပ်တွေကဝင်ရောက်ဖမ်းဆီးပြီးခလာရ900ကျောက်ဆက်ကတပ်ဆွဲထားတာကြောင့်ဒီကနေ့မှာတော့နှစ်ဖက်လက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဒီသတင်းကိုVOA သတင်းတောက်မအေးမှာကပြ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ကြီးသားပဲကျွန်တော်ပန်းကြံပေါ့နော်ပန်းကြံဆိုဘီပွိုက်ခုံပန်းကြံမှာသူတို့မြန်မာကြီးသားအဲ့ဒီအပေါ်ကနေပြီးတော့အစာပြစ်တယ်အစာပြစ်တဲ့အချိန်ကတောင်းဆိုတယ်ဖန်ထားတဲ့လူတွေကိုလှုပ်ပြီးပို့တောင်းဆိုတယ်အလှုပ်ပြီးပို့တောင်းဆိုတာသူတို့ကမလှုပ်ပြီးမလှုပ်ပြီးတော့ဟိုကဝိုင်းလာတယ်ဝိုင်းလာတော့ဒီမိကမနေညံ့နေကြရရတော့အဥစားပြစ်နေပြီအစတနာကြီးရှစ်စတနာကြီးလောက်ဆိုတာအစာပြစ်တာပြန်ရသပြတယ်ဒီဒီဘွားဒီဘန်းညံဒီဘွားအနောက်ကျော်မှာဂုံကုန်းရှိတယ်အဲ့ဒီဂုံကိုအကင်းညွှတ်ကြည့်တာလိုက်တယ်ဟုတ်ကဲ့သူတို့ဥခံဖြစ်နေတော့ဥတည်နေပေါ်ဖြစ်နေတော့ဟိုဆောင်းရောက်ကြတယ်ဆိုတော့ဆောင်းရောက်ကြတယ်အရာရှိမြောက်ပါတယ
်ဒီကေပေါ်ထဲမှာပြစ်ခတ်မှုတွေဖြစ်နေတာ၏အနည်းတဝိုက်ကိုလည်းလက်နဲ့ကြီးရကြတဲ့အတွက်ဒေသခံကြီးရွာတွေကလူတွေလည်းနီးစက်ရာတောတောင်တွေထဲမှာထွက်ပြေးနေကြရတယ်လို့တချို့လည်းညကလေးကထွက်ပြေးနေကြရတယ်ဆိုပြီးနောက်ထပ်ဒေသခံတဦးကလည်းဆိုပါတယ်
ဒီမလေးကြီးကမှဒီဒေသခံပြည်သူအား3000လောက်ရှိတယ်။တခြားရှေ့ပြောင်းလာတဲ့လူတွေလည်း1000ကျော်2000လောက်ရှိတယ်။ဆိုတော့အား4000ကျော်လောက်ကအများကြီးကတော့တော်ရဲရောက်တယ်။ညာပိုင်းကလေးကညာ7နာရီနောက်ပိုင်းကလေးကတော်ရဲမှာအကုန်လုံးရှေ့ပြောင်းမိကြတယ်။မင်းညာတွေတောက်လျှောက်ရှေ့ပြောင်းတယ်။အခုကိုအကုန်လုံးနေရအိမ်ဆွတ်ခွာပြီးတော့အကုန်ပြေးကြ
။ဖန်စီခံနိုင်ရသူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းခဲ့ရမှာတော့ဒေသခံကအခုလိုပြောပြပါတယ်။
စကားသာဖမ်းသွားတဲ့လူတွေအချင်းကြီးကတော့မင်းရညနေပိုင်းမှာသူရောက်ဒီကောင်ကားနဲ့ခေါ်သွားပြီးကြားတယ
်။ဒီကနေ့ညနေပိုင်းမှာတော့စစ်ကောင်စီဘက်ကပြန်လည်ဆုတ်ခွာဖို့အတွက်နှစ်ဖက်ညှိနှိုင်းနေတယ်လို့လည်းဆိုပါရယ်။ဒါပေမဲ့ဒီသတင်းကိုအတည်ပြုနိုင်ဖို့အတွက် KNU ဘက်ကရောစစ်ကောင်စီဘက်ကရောဆက်သွယ်လို့မရခဲ့ပါဘူး။ KNU နဲ့မြန်မာအစိုးရအပြစ်ခတ်ရဲဆဲပြီးငြင်းငြင်းရရယူထားခြင်းပြည်ဒုက္ခသည်တွေနေရပြန်တဲ့အခါမှာထားဖို့အတွက်လေးကေကောမျိုးတစ်ကိုဂျပန်နိုင်ငံကနီပွန်ဖောင်ဒေးရှင်းရဲ့အကူအညီနဲ့တည်ဆောက်ထားတာဖြစ်ပါတယ်။လေးကေကောမျိုးတစ်ရဲ့လုံခြုံရေးကို KNU ကတာဝန်ယူထားတာ6နှစ်ကျော်ရှိပြီဖြစ်ပါရဲ့ရှင်။